အမေရိကန်သမ္မတဘာရက်အိုဘားမားဟာဝိုက်စ်လီခေါ်အရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်လာတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ကောင်းဆောင်တွေနဲ့သမ္မတအိမ်ဖြူတော်မှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခန်းကဏ္ဍကအရေးကြီးကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီနေကြောင်းထည့်သွင်းပြောဆိုသွားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလည်းသမ္မတအိုဘားမားကအလေးပေးပြောကြားသွားပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြသွားမှာပါအ
မေရိကန်သမ္မတအိမ်ပြူတော်မှာဇွန်လ၁ရက်နေ့တနင်္လာနေ့နေ့လယ်ကပြုလုပ်သွားတဲ့သမ္မတအိုဘားမားနဲ့ဝိုင်စီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာမြန်မာအမျိုးသမီးလူငယ်တူဦးဖြစ်တဲ့မတ်ဇင်မာမြင့်ကသမ္မတဥပမာနဲ့ပြည်သက်ကိုမိတ်ဆက်စကားပြောကြားပေးခဲ့ပါလေ
။မင်္ဂလာပါ။ My name is Ma Min and I'm from Yangon, Myanmar. I don't come from a privileged background and yet today I'm here with you at the home of the President of the United States of America.
အရှိတောင်အာရှတိုက်အတွင်းလူဦးရေတန်း600လောက်ရှိတဲ့အထက်က၃ပုံ၃ပုံဟာအသက်35နှစ်အောက်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပြောထောင်ဖို့ဝိုင်စီလီခေါ်အချစ်တောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီဝိုင်စီလီလူငယ်ခေါင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့မြန်မာနိုင်ငံမှာစတင်ကြီးညာလိုက်တာလို့သမ္မတဥပမာကဒီအခမ်းအနားမှာပြန်လည်ပြောကြားခဲ့ပါတယ
်။ Last year in Myanmar at the town hall meeting that Zimmer mentioned, I announced our fellowship program to bring young leaders from across the region to the United States to help develop their skills.
အရှိတောင်အာရှတိုက်အတွင်းကလူငယ်တွေရဲ့အကြီးအသေးကိုပြင့်တင်ပေးဖို့အတွက်အဲ့ဒီလူငယ်တွေကိုအမေရိကန်နိုင်ငံကိုခေါ်လာပေးမဲ့ fellowship အစီအစဉ်ကိုမနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့လူမှုတွဲဆောင်ပွဲအတွင်းစောစောပိုင်းတုန်းကဇင်မာပြောခဲ့တယ်လို့ပဲကျွန်တော်ကြေညာခဲ့ပါတယ်။အဲ့ဒီ85ယောက်စာပထမတုပ်အတွင်းလူပေါင်း1000ကျော်ရှောက်ခဲ့ကြပါတယ်။သူတို့အကျိတ်နဲ့ပြန်ဆိုင်ခဲ့ကြပါတယ်။အဲ့ဒီထဲမှာခင်ဗျားတို့ကို YCL အစီအစဉ်ရဲ့ပထမတုပ်အဖြစ်နဲ့လက်ခံကြိုးဆိုပါတယ်။ခင်ဗျားတို့အတွက်လည်းဂုဏ်ယူပါတယ်။ခင်ဗျားတို့တွေလှုပ်ဆောင်နေကြတဲ့အံ့ဘော်ရလုပ်ငန်းတွေကိုကျွန်တော်ဖတ်ခွင့်ရခဲ့ပါတယ်
။ဒီအာရှလူငယ်ကောင်းဆောင်အစီအစဉ်ထဲမှာပါလာကြတဲ့လူငယ်တွေကိုတိုင်းပြည်သေးသေးမှလှုပ်ဆောင်နေကြတဲ့လုပ်ငန်းစဉ်တွေကိုလေ့လာဖတ်ရှုခွင့်ရခဲ့ကြောင်းသမ္မတဥပမာကပြောကြားခဲ့ပြီးတဲ့နောက်လူငယ်ကောင်းဆောင်တချို့ရဲ့နာမည်ကိုခေါ်ပြီးသူတို့လုပ်နေတဲ့လုပ်ငန်းစဉ်တွေကိုသမ္မတကမိမောင်းထိုးပြောကြားခဲ့တာမှာမြန်မာနိုင်ငံကဒေါက်တာခိုင်တစ္ဆာမောင်လုပ်နေတဲ့လုပ်ငန်းတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်။ဒီအစီအစဉ်ရအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းကြားမှာလည်းအတွေ့အကြုံတွေဖလှယ်လို့ရနိုင်တဲ့အကြောင်းတခြားအနည်းချင်းနိုင်ငံတွေမှာပြုလုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုဥပမာပေးပြီးမြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးကြိုးပမ်းမှုအခြေအနေတွေကိုသမ္မတဥပမာကအခုလိုပြောပါတယ
် And then human rights issues and democracy issues reinforcing good habits among the countries is very important. I think it's fair to say that the elections that will be taking place in Myanmar would not have happened.
လူခွင့်ရေးဒီမိုကရေစီစတဲ့ကိစ္စတွေမှာတိုင်းပြည်တွင်းကောင်းမွန်တဲ့အလေးထားတွေရှိလာစေရေးအလုပ်ဖို့ဟာတော်တော်အရေးကြီးပါတယ်။မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဟာအင်ဒိုနီးရှားနိုင်ငံမှာလှုပ်ဆောင်ခဲ့တဲ့အသွင်ကူးပြောင်းရေးအစီအစဉ်သာမရှိခဲ့ရင်ဖြစ်မယ်မထင်ဘူးလို့ပြောရင်မှားမယ်မထင်ပါဘူး။နောက်တခြားအာဆီယံအဖွဲ့ဝင်တွေနိုင်ငံတွင်းမှာရှိတဲ့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းသွားတဲ့သင်ခန်းစာတွေရှေ့မှာရှိထားတော့သမ္မတဦးသိန်းစိန်အနေနဲ့လည်းမြန်မာနိုင်ငံမှာဒီလိုလုပ်ရင်ရနိုင်တယ်ဆိုတဲ့ယုံကြည်မှုတွေရှိသွားခဲ့ပါတယ်။ဒါကြောင့်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်အစိတ်ပိုင်းတစ်ခုကတိုင်းပြည်တစ်ခုချင်းစီကနေဥပဒေတွေလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်ပြီးတော့ကောင်းမွန်တဲ့အလေးထားတွေကျင့်ကြံဆောင်ရွက်ကြဖို့ပါ။နောက်ပိုင်းတိုင်းပြည်တစ်ခုကအမှားရင်းတစ်ခုလုပ်နေပြီဆိုရင်လည်းတခြားတိုင်းပြည်တစ်ခုကအပြုသဘောဆောင်တဲ့ဝေဖန်မှုလုပ်ပြီးတော့တိုးတက်ကောင်းမွန်တဲ့လမ်းကြောင်းပေါ်ရောက်အောင်လှုပ်ဆောင်ကြဖို့ပါ။အာဆီယံအနေနဲ့ဒီကိစ္စကိုထူးခြားစွာဆောင်ရွက်နိုင်ပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမိတ်ဆွေအဖြစ်ပါဝင်ဆောင်ရွက်သွားမှာပါ။ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်တစ်ခုချင်းစီထိတွေ့ဆက်ဆံမှုတွေရှိနေပြီးသားပါ။ဒါပေမဲ့ရှေ့လျှောက်အာဆီယံတစ်ဖွဲ့လုံးအနေနဲ့လည်းဒီပူးပေါင်းဆောင်ရွက်ရေးကိုပုံစံချမှတ်ကျင့်သုံးသွားစေချင်ပါတယ်
။တွေ့ဆုံဆွေးနွေးပွဲအတွင်းမြန်မာနိုင်ငံချင်းပြည်နယ်မှာခီးစွာလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နေတဲ့စလိုက်မွန်ပြည်ကလည်းသမ္မတဥပမာကိုမေးခွန်းရခဲ့တာမှာသမ္မတအနေနဲ့ဘယ်ကန္တာတွေကအရေးပါတယ်လို့ထင်တယ်လဲ။မြန်မာနိုင်ငံကိုစီးပွားရေးကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့မေးခွန်းကိုမေးခဲ့ပါတယ
် Well Burma Myanmar it lost a lot of time over the last 40 years because of the very tight controls on the economy and the
discouragement.
ဒါပြင်သမ္မတဥပမာကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုစင်ကာပူနဲ့တခြားအနေချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးတော့အကြေတဝင့်ပြန်လည်ဖြေကြားပေးခဲ့ပါတယ်။ထက်နဲ့ငါမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေသူတဦးရဲ့မေးခွန်းကိုဖြေကြားတဲ့အခါမှာလဲတက်တလို့ဖြစ်ပေါ်နေတဲ့ရိုဟင်ဂျာတွေအရေးကိုသမ္မတဥပမာကထည့်သွင်းပြောကြားသွားခဲ့ပါတယ်။ သံသတာအရင်အမြင့်စီမံခန့်ခွဲမှုလုပ်ငန်းစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကိုင်သူများစတဲ့ကဏ္ဍအသီးသီးခွဲပြီးအမေရိကန်နိုင်ငံအတွင်းမှာရှိတဲ့အရဖက်နဲ့အစိုးရအဖွဲ့အစည်းတွေမှာသတင်းပတ်၄ဘက်ကနေ၆ဘက်လောက်အထိလာရောက်လေ့လာကြတာဖြစ်ပါတယ်။လူငယ်ကောင်းဆောင်တွေဟာသူတို့ရဲ့လေ့လာမှုအစီအစဉ်ပြီးကနေရပိုင်းလိုမှာသမ္မတဥပမာနဲ့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သမ္မတအိမ်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်ခင်ဗျာ။